မြန်မာနိုင်ငံရဲ့အချက်အထဲနဲ့ပြည်ပခါဟာဒေသတွင်းတည်ငြိမ်ရေးအပေါ်မှာနောက်ထပ်ချင်းချောက်မှုတွေဖြစ်မလာခင်နိုင်ငံတကာအနေနဲ့မြန်မာအရေးကိုဝိုင်းဝန်းကူညီဖြည့်ရှင်ပေးဖို့နဲ့မြန်မာပြည်ပခါမှာပါဝင်ပတ်သက်နေသူတွေအနေနဲ့အရက်သားတွေနဲ့အကူအညီပေးရေးဆောင်ရွက်နေကြတဲ့သူတွေကိုကာကွယ်ပေးဖို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖီလီပိုဂရန်တီကဒီကနေ့ဒီကုလသမဂ္ဂလုံခြုံရေးကောင်စီမှာတိုက်တွန်းတောင်းဆိုသွားပါတယ
် To ensure the protection of civilians and of aid workers.to the countries neighboring Myanmar to allow safe access
to the region. ရဲ့အကူအညီပေးရေးလုပ်သားတွေကိုအကာအကွယ်ပေးနိုင်အောင်အာမခံဖို့တက်ဆိုင်ရာအဖွဲ့အစည်းအားလုံးကိုသိမကြခင်တုန်းကကျွန်တော်တောင်းဆိုခဲ့တယ်လို့ပါပဲအခုထပ်ပြီးတော့တိုက်တွန်းတောင်းဆိုခြင်းပါတယ်။မြန်မာအိန္ဒိယနိုင်ငံတွေကိုတော့အသက်လူထွက်ပြေးလာရတဲ့ဒုက္ခသည်တွေကိုဘေးကင်းရာမှာခိုလုံခွင့်ပေးဖို့တောင်းဆိုခြင်းပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့လည်းနိုင်ငံတကာရေးဆွေးနွေးမှုတွေမှာမြန်မာပြည်ထောင်စုကိုဖြည့်ရှင်းနိုင်မဲ့နိုင်ငံရေးလုပ်ငန်းစဉ်တွေချမှတ်ဆောင်ရွက်နိုင်အောင်လှုပ်သွားဖို့ကုလသမဂ္ဂမဟာမင်းကြီးဖီလီပိုဂရန်တီကဒီနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာကျင်းပတဲ့အစည်းအဝေးအတွင်းမနေ့တုန်းကတိုက်တွန်းပြောဆိုသွားတာဖြစ်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့ကမ္ဘာတဝန်းဖြစ်ပျက်သမျှအကြောင်းအရာတွေကိုအာရုံစိုက်ကြည့်ချက်တဲ့ဆိုပေမဲ့လည်းမဖြေရှင်းနိုင်သေးတဲ့ပြဿနာတွေကိုဦးစားပေးအားထုတ်ကူညီဖြေရှင်းပေးဖို့လုံခြုံရေးကောင်စီကိုတိုက်တွန်းသွားတာပါ။မြန်မာနိုင်ငံရေးကိစ္စအပြင်ဂါဇာပြည်ပခါဆီးဗီးယားဒုက္ခသည်အရေးနဲ့ကွန်ဂိုသမ္မတနိုင်ငံအခြေအတဲယူကရိန်းနဲ့ဆူဒန်ရေးကိစ္စတွေကိုလည်းမဟာမင်းကြီးဖီလီပိုဂရန်တီကလုံခြုံရေးကောင်စီမှာပြောဆိုသွားပါတယ်။ကမ္ဘာတဝန်းလက်နက်ကိုင်ပြည်ပခါတွေကြားမှာတိုက်ခိုက်နေတဲ့အဖွဲ့အစည်းတွေကနိုင်ငံတကာဥပဒေတွေကိုလိုက်နာဖို့ပြက်ကွက်နေတဲ့အတွက်စစ်အကြမ်းဖက်မှုနဲ့နှိပ်စက်ညှဉ်းပန်းမှုတွေကြောင့်ဥယျာဉ်စွန့်ခွာထွက်ပြေးရတဲ့ဒုက္ခသည်114သန်းထိရှိနေပြီလို့လည်းကုလသမဂ္ဂမဟာမင်းကြီးဖီလီပိုဂရန်တီကသတိပေးပြောဆိုသွားခဲ့ပါတယ်ရှင်။